ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နားမှာတပ်ဆွဲထားတဲ့ရှမ်းပြည်မြောက်ပိုင်းလက်နက်ကိုင် SSPP တပ်စခန်းတွေဘက်ကိုစစ်ကောင်စီနဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS စစ်ကြောင်းတွေလှုပ်ရှားနေကြကြောင့်ဒေသရင်းမှာစီးရီးတင်းမာမှုတွေရှိပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ရန်ကုန်ကပေးပို့လာတဲ့တင်းကိုကိုကျော်ကျော်သိမ်းပြပြပေးပါရှင်။
ရှမ်းပြည်နယ်တောင်ပိုင်းမှာရောက်နေတဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်တွေကိုပြန်လည်ရုတ်သိမ်းမှုစစ်ကောင်စီကမလကုံပိုင်းမှာတောင်းဆိုခဲ့ပေမဲ့SSPD ဘက်ကတပ်တွေရုံမသွားတာကြောင့်ဒေသတွင်းမှာစီရေးတင်းမာမှုတွေစတင်ခဲ့တာပါလက်ရှိမှာတော့ပင်လုံမြို့အနောက်မြောက်ဒေသစနင်းတောင်မှာတပ်ဆွဲထားတဲ့ SSPD တပ်စခန်းတွေနားမှာစစ်ကောင်စီနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းစစ်ကြောင်းတွေအပြင် SSS ပြည်သူ့စစ်အဖွဲ့တွေလှုပ်ရှားလာနေတာကြောင့်တိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေရှိတယ်လို့ SSPD ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOE ကိုပြောပါတယ်
ကူကပမာစစ်တပ်ကတင်းကောင်းလို့ရှိတော့ဒီပင်လုံးမှာတိုက်ဆိုင်တဲ့တောင်ရင်တွေလေကားဘက်ကရှိတဲ့တောင်ရင်တွေနောက်ပြီးလွယ်လင်းဘက်ကပေါ့နော်အဲဒီမှာရှိတဲ့တောင်ရင်တွေတော်တော်များများတို့ကအားစုဖွဲ့ပြီးတော့ဒီကြောင်းတို့ဆိုတွေကလည်းတရားတော်တို့ဆိုတွေကလည်းနေရာနည်းနည်းတချို့တွေကလည်း50 80အဲ့လိုမျိုးတွေပြေဆိုရေးတွေလောက်တာပေါ့နောက်ပြီးအားကျဲနဲ့လည်းတုံးကြောင်းပအိုးပြည်တို့ရှိတယ်လည်းပေါ့ဆက်တုံးလုံးနဲ့ရောထားတဲ့အပြည့်အစုံတွေလည်းတပွဲစီကြောင်းတော့ကြောင်းပေါ့စီကြောင်းတော့ကြောင်းဆိုရင်တကြောင်းက600လောက်ပေါ့တို့ကဆက်ပြီးတော့စီတက်နေလို့ရှိရင်တော့ခဏတော့တိုက်ပွဲရှိနေတယ်လို့ကျွန်တော်ယူဆတယ်ပေါ့နော
်အခုလိုစစ်တက်နဲ့ရှမ်းတောင်ပိုင်းအဖွဲ့တွေဘက်ကထိုးစစ်ဆင်ဖို့စစ်ပြင်းနေပုံရပါပေမဲ့ရှမ်းမြောက်ပိုင်း SSPP အဖွဲ့အနေနဲ့စနင်းဒေသကနေလောလောဆယ်စုခွာဖို့မရှိသေးဘူးလို့လည်းပြောပါတယ
်တို့ကမနေ့ကပေါ့မနေ့ကစနင်းတောင်ကိုစုခွာခိုင်းတာပေါ့ခုကကျွန်တော်တို့ဒီ RC ရဲ့နဲ့ကျွန်တော်တို့ကနေတခုပိုင်းခြားနေအောင်ကျွန်တော်တို့ကကြိုးစားပြီးတော့လုပ်ဆောင်ရတဲ့အချိန်ဖြစ်တယ်။ပိုင်းခြားနိုင်တဲ့နေနေအခါမှာမရှိသေးတော့ကျွန်တော်တို့ကလည်းငဘူရောက်ရှိထားတဲ့နေရာတွေကိုကျွန်တော်တို့ကမဆုံနိုင်သေးဘူးပေါ့နော်။အဲလိုမျိုးတွေတို့ကိုပြောတယ်။အဲဒါကြောင့်တို့တို့ကလက်မခံဘူးပေါ့။ဟိုလုတ်ရှားနေနေပိုင်းခြားနိုင်မှတော့ကျွန်တော်တို့ကအဖြေပေးမယ်ပေါ့။အဲစုမစုတော့ကျွန်တော်တို့ကဟိုပြောနိုင်သေးဘူး။အဲတို့ကဖြည့်သွင်းမလို့လာရင်တော့ကျွန်တော်တို့ကတော့ဟိုလက်လက်ချော်မှာမဟုတ်ဘူး
။ရှမ်းပြည်နယ်အတွင်းအဲဒီလိုစီးရီးတင်းမာနေချိန်မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒဟင်းသားလက်နက်ကိုင်ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ဒီနေ့ပဲကမ်းလှမ်းကြေညာခဲ့ပါတယ်။ဆန်းမြောက်ပိုင်းအဖွဲ့ရဲ့ပေါ်စစ်တပ်ကထိုးစစ်ဆင်တိုက်မဲ့အခြေအနေရှိနေချိန်ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းခဲ့တာပါ။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ SSDP မိုင်းနောင်မိုင်းရှူကားလမ်းမြောက်ဖက်ချမ်းမှာနေရာယူဖို့2015ခုနှစ်ကသဘောတူညီချက်ရှိထားပေမဲ့ဆန်းတောင်ပိုင်းဘက်အထိနေရာယူလာတာဟာနေနေကြော်လွန်တာဖြစ်တယ်လို့ VOE ကပြောပါတယ
်။တခြင်းကတိုက်တဲ့လို့သဘောတူညီပြီးသားတွေရှိတယ်။သဘောတူညီပြီးသားနေနေဒီမှာနေရင်ဘာမှပြိပက္ခဖြစ်ပေါ်ရအောင်ရှိဘူး။ဒါ리고ချိုးပေါက်ပြီးလုပ်နေတဲ့အတွက်ရှမ်းတိုင်းရင်းသားတွေပေါ့နော်။ဒေသခံတိုင်းရင်းသားတွေရှိတယ်ထုတ်ဖတ်တော့တာဖြစ်တယ်။အဲဒါ리고သူ့အရာသူမှပြန်နေကြပါလို့ပြောတဲ့ဟာကိုလိုက်နာခြင်းမလိုက်နာခြင်းဆိုတာသူတို့ရဲ့ကြည်တူတူပေါ်မှာထားတဲ့သဘောထားအစစ်အမှန်ကိုကျွန်တော်တို့
ပြည်သားချင်းဖြစ်တယ်လို့ပြောကြပါတယ် SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းဘက်တွေကြောင်းပြီးခဲ့တဲ့လပိုင်းတွေကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ် SSPP ဘက်ကတရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပူးပေါင်းတိုက်ခိုက်တယ်လို့သတင်းတွေထွက်ခဲ့ပါတယ် RCSS ဘက်ကလည်းစစ်ကောင်စီတပ်တွေအပြင်အခြားပြည်သူစစ်အဖွဲ့တွေပူးပေါင်းပါဝင်နေတယ်ဆိုပြီး SSPP ဘက်ကပြောနေပါတယ်လက်ရှိအခြေအနေနဲ့ပတ်သက်ပြီး RCSS နေမြန်းနိုင်ဖို့ဆက်သွယ်ခဲ့ပြီးမယ်ဖုံးလက်ခံကြည့်ဆိုတာမရှိခဲ့ပါဘူးတကယ်လို့ပင်လုံဒေသထဲမှာတိုက်ပွဲတွေဖြစ်လာပြီးအုပ်စုလိုက်အားပြိုင်တာမျိုးရှိလာခဲ့ရင်လက်ရှိမြန်မာနိုင်ငံရေးအားပြိုင်မှုချိန်ဝင်ရှာဖို့တောင်ကြောင်းသွားနိုင်တယ်လို့စစ်နိုင်ငံရေးလေလာသုံးသပ်သူစိုင်းထွန်းအောင်လင်ကသုံးသပ်ထားပါတယ
်ဒီတဘောကတော့တော်တော်လေးထူးခြားပါတယ်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့မဟာမိတ်စုဖွဲ့ပုံလေးဟိုတစ်ဖက်ကအင်အားစုတွေကဝန်ထမ်းတွေကြီးရတယ်ဟိုရှမ်းပြည်ဒေသတွေနဲ့မကောက်ဒီ2021အာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်နေတဲ့ဒီပြိပကဩရာဝန်မှာကြောင်းသွားနိုင်တဲ့ပွဲလို့ပြောလို့ရတယ်တကယ်လို့ဖြစ်လာတယ်ပေါ့နော်။ဒါဖြစ်လို့လဲဆိုတော့တစ်ဖက်ကမြောက်ပိုင်းမဟာမိတ်လို့ဟာလို့ပါလို့ဒီဖက်မှာကြားပြန်တော့လဲဒီ MTA ဟောင်းကြီးစုတယ်ဆိုတဲ့တင်းမျိုးတွေနဲ့ဟိုမီဒီယာပေါ်ပြချက်ရပြီးရတာပေါ့နော်။တစ်ဖက်ကဒီပြည်သူစစ်တွေပါတယ်ဖက်မှာဆိုရင်နတ်ဆက်ကရဲ့ပံ့ပိုးမှုပြီးပါဝင်မှုကလည်းအရေးပါနိုင်တယ်ဆို။မြောက်ပိုင်းဖက်မှာဆိုရင်လည်းUWFA ဟောရပါတော့ဘလောက်ပါခဲ့တာဟိုအုပ်စုလိုက်အားပြိုင်တဲ့အမျိုးတွေမြင်တွေ့ရတဲ့သဘောရှိတယ်နော
်စစ်ကောင်စီတပ်တွေဟာကရင်ကြားချင်းပြည်နယ်တွေအပြင်စကိုင်းတိုင်းမကွေးတိုင်းတပ်တွေမှာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့လည်းလက်ရှိတိုက်ပွဲတွေဖြစ်နေပါတယ်ခင်ဗျာ